အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီနေ့ကစဥ်ဆောင်ကျင်းပပေးလိုက်တဲ့ကမ္ဘာဒီမိုကရေစီထိပ်သီးဆွေးနွေးပွဲမှာဒီမိုကရေစီအရေးဥဆောင်ချန်ပီယံလိုနေတယ်လို့ပြောလိုက်ပါတယ်။ကမ္ဘာနိုင်ငံဆိုရတွေအရက်ဘက်အဖွဲ့ပုဂ္ဂလိကကိုယ်စားလှယ်ပေါင်း100ကျော်တက်ရောက်ပြီးအင်တာနက်ကတဆင့်ဒီနေ့မနေ့စလိုက်တဲ့အခုထိပ်သီးပွဲမှာသမ္မတဘိုင်ဒန်ကအခုလိုပြောလိုက်ပါတယ်
။ In the face of sustained and alarming challenges to democracy, universal human rights and all around the world,Democracy needs champions. And I wanted to host this summit.
Democracy ပေါ်ချင်းချမှုတွေစတိုက်ပြင်းထန်လာနေချိန်မှာလူတိုင်းရသင့်တဲ့လူခွင့်ရေးတွေနဲ့ကမ္ဘာတဝန်းမှာလည်းဥဆောင်ကာကွယ်ပေးမဲ့ချန်ပီယံလိုနေပါတယ်။အခုထိပ်သီးဘက်ကိုကျင်းပပေးကြတာကအားလုံးလိုပဲအမေရိကန်အနေနဲ့လည်းသိထားတာကဒီမိုကရေစီကိုစမ်းသစ်ဖို့နဲ့ဒီမိုကရေစီစောင့်ဝင်ဥပဒေတွေအားဖြည့်ဖို့ကစတိုက်ကြိုးပမ်းမှုလိုလို့ပါလို့အင်ဂျီတော်ကနေပြောလိုက်တာပါ။ဒါပေမဲ့ဒီမိုကရေစီရေးစုစည်းတဲ့အခုထိပ်သီးဘက်ကိုတရုတ်နဲ့ရုရှားတို့ဘက်ကတော့ကန့်ကွက်ထားပါတယ်။အာဖဂန်ကနေဒီမိုကရေစီအနောက်နိုင်ငံတက်တွေဆုတ်ခွာပြီးဖြစ်လာတဲ့ဒီထိပ်သီးဘက်ကိုဥရောပသမ္မတအဖွဲ့ဝင်ဟန်ဂေရီတနိုင်ငံကတော့တက်ဖို့ညှဉ်းဆန်းခဲ့ပါတယ်။အရင်သမ္မတရွေးကောက်ပွဲတုန်းကလည်းပြိုင်ဘက်ဒေါ်နယ်ထရမ့်ကိုယင်းဆိုင်ရင်းအခုထိပ်သီးဘက်ဥဆောင်လုပ်ဖို့ကတိပေးခဲ့တဲ့သမ္မတဘိုင်ဒန်ကဒီမိုကရေစီဆိုတာသူ့အတူဖြစ်လာမှာမဟုတ်ဘူး။မျိုးဆက်တွေလိုက်အားဖြည့်ဆန်းသစ်သွားရမှာပါလို့ထပ်တိုက်တွန်းသတိပေးလိုက်ပါတယ်။ဒါအပြင်လွန်ခဲ့တဲ့15နှစ်တွင်ဒီမိုကရေစီလွတ်လပ်မှုအခွင့်အရေးတွေကျဆင်းလာနေခဲ့တဲ့ဒီမိုကရေစီနိုင်ငံပေါင်းတဝက်လောက်မှာလွန်ခဲ့တဲ့10နှစ်ခန့်အတွင်းဒီမိုကရေစီတစ်ခုသို့မဟုတ်တစ်ခုဆွတ်ယုတ်သွားခဲ့တယ်လို့နိုင်ငံတကာအစိုးရခန်းစာတွေမှာကိုးကားပြီးဒီထက်အမေရိကန်လည်းပါတယ်လို့ဝန်ခံခဲ့ပါတယ်ခင်ဗျ